အာရှဒေသရင်လူခွင့်ရင်းနဲ့ပတ်သက်ပြီး2024မှာတိုးတက်မှုတချို့တွေ့ရပေမဲ့စစ်တပ်အာဏာသိမ်းတာ၄နှစ်နီးပါးရှိပြီဖြစ်တဲ့မြန်မာနိုင်ငံမှာတော့အာဏာသိမ်းဆန့်ကျင်သူတွေကိုဖမ်းဆီးထောင်ချတာဘုံကျဲတာတွေလုပ်နေသေးပဲလို့နယူးယောက်အခြေစိုက် HRW လူခွင့်ရေးစောင့်ကြည့်အဖွဲ့ရဲ့ January 16ရက်ထုတ်ပြန်တဲ့2025အစီရင်ခံစာမှာဖော်ပြပါတယ်။မြန်မာနိုင်ငံမှာအာဏာသိမ်းစစ်တပ်ကအရှုံးငယ်ရင်ဆိုင်ရတာများလာတာနဲ့အမျှအရက်သားတွေရှိရာနေရာတွေကိုလေကြောင်းကနေဘုံကျဲတိုက်ခိုက်တာအတိုက်ခံတွေဖမ်းဆီးထောင်ချတာလူငယ်တွေစစ်မှုမထမ်းမနေရဥတွေထုတ်ပြန်တာတွေ့ရတယ်လို့ဖော်ပြပါတယ်။ဒါအပြင်အာဏာသိမ်းစစ်ကောင်စီဗိုလ်ချုပ်မှုကြီးမင်းအောင်နှိုင်းကို ICC တရားရုံးကဖမ်းဝရမ်းထုတ်ပြန်တာတွေ့ရပေမဲ့တချို့ ICC အဖွဲ့ဝင်နိုင်ငံတွေကဒီဖမ်းဝရမ်းထိရောက်စေဖို့မလုပ်နိုင်အောင်တားဆီးနေတယ်လို့ပြောပါတယ်။ဘင်္ဂလားဒေ့ရှ်မှာတော့15နှစ်ကြာဖိနှိပ်အုပ်ချုပ်တဲ့ဝန်ကြီးချုပ်ရှိတ်ဟာရှင်နဲ့အဖြုတ်ချခံရပြီးအိန္ဒိယနိုင်ငံမှာဝန်ကြီးချုပ်နရင်ဒရာမိုဒီကိုမနှစ်သက်သူတွေကပြောင်ပြောင်တင်းတင်းဆန္ဒထုတ်ဖော်ခွင့်ရှိခဲ့တယ်လို့တောင်ကိုရီးယားမှာတော့သမရယုံဆွေယိုထုတ်ပြန်လိုက်တဲ့မာရှန်လောဟာနိုင်ငံပိုင်းသားခံခဲ့ပြီးသူလဲတရားရင်ဆိုင်လာရတယ်လို့ဖော်ပြထားပါတယ်။